တောင်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကဆဲအုပ်ချုပ်ရေးကြေညာဖို့သမရယွန်းဆော့ယိုကိုအကြံပြုခဲ့သူလို့ဆိုတဲ့ကာကွယ်ရေးဝန်ကြီးဟောင်းကိုတောင်ကိုရီးယားတရားရုံးအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ကာကွယ်ရေးဝန်ကြီးဟောင်းကင်မြောင်ဟွန်းဟာဒီနေ့တနင်္ဂနွေနေ့မှာဆိုးမျိုးမှာရှိတဲ့တောင်ကိုရီးယားအစိုးရရှိနေချုပ်ယုံကိုသူ့ဘာသာသူသဘောဆန္ဒအလျောက်လာရောက်ခဲ့ပြီးတော့အဲ့ဒီမှာသူ့ရဲ့လက်ကင်ဖုန်းကိုသိမ်းလိုက်တယ်လို့သူ့ကိုလည်းဖမ်းဆီးလိုက်တယ်လို့တောင်ကိုရီးယားပြည်တွင်းသတင်းတွေကဖော်ပြပါတယ်။စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတဲ့နောက်မှာတော့ကာကွယ်ရေးဝန်ကြီးဟောင်းကင်ကိုဆိုးအကျဉ်ထောင်ကိုပို့လိုက်တယ်လို့တရားရုံးအာဏာပိုင်တွေကပြောပါတယ်။ဒါပြင်တောင်ကိုရီးယားရဲ့တပ်ဖွဲ့ကသူ့ရဲ့ရုံးခန်းနဲ့အိမ်ကိုလည်းဒီနေ့မှဝင်ရောက်ရှာဖွေခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်။တောင်ကိုရီးယားသမ္မတအတိုက်တောင်ကိုရီးယားအတိုက်ခံပါတီကသမ္မတယွန်းဆော့ယိုကိုအေးအေးယူပစ်ပေးဖို့ကိစ္စမောင်းမင်းဖြစ်ပြီးနောက်တည့်မှာပဲအခုလိုကာကွယ်ရေးဝန်ကြီးဟောင်းကင်ကိုဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်ခင်ဗျာ။